မြန်မာပြည်တွင်းကထက်ကျုပ်လုပ်ငန်းတွေမှာလုံသားဆုံးရှုံးမှုနဲ့စတင်ရင်ဆိုင်နေရပြီလို့ထက်ကျုပ်လုပ်ငန်းရှင်တွေနဲ့လုံသမားကြီးရအဖွဲ့အစည်းတွေကပြောပါတယ်အကြောင်းကတော့ပြည်တွင်းကလုံသမားတွေဟာလစာပို့ရတဲ့ပြပစက်ရုံတွေစီကိုအများပြားပြောင်းရွှေ့သွားတာကြောင့်ဖြစ်ပါတယ်ရန်ကုန်ကပြပို့လာတဲ့သတင်းပြည်စုံကိုကိုဝင်းခန့်မောင်တင်ဆက်ပေးထားပါတယ်ခင်ဗျာ
ပြည်တွင်းစက်မှုဇုံတွေကထက်ကျုပ်စက်ရုံတွေမှာလုံသားရှားပါတဲ့ပြဿနာနဲ့ရင်ဆိုင်နေရပြီလို့ထက်ကျုပ်လုပ်ငန်းရှင်များအသင်းရဲ့ထွေထွေတွေးရင်မှုဒေါ်ခိုင်ခိုင်နယ်ကမကြသေးခင်ကလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောခဲ့တာပါနိုင်ငံတကာအဖွဲ့အစည်းတွေရဲ့အချက်အလက်အရဆိုရင်ဒါဟာကိုဗစ်ရောဂါနောက်ပိုင်းထဲကျုပ်ကဏ္ဍမှာအဆိုးဆုံးခြေအနေနဲ့ကြုံနေကြတာပါကျွမ်းကျင်လုပ်သားတွေဆုံးရှုံးနေတဲ့အတွက်ထဲကျုပ်လုပ်ငန်းတွေအပြင်တိုင်းပြည်ရဲ့ GDP ကိုပါထိခိုက်နိုင်ကြောင်းဒေါ်ခိုင်ခိုင်နယ်ကဒီသတင်းစာရှင်းလင်းပွဲမှာပြောခဲ့တာ
ပါအချက်မတို့လည်းအမြဲ complain တယ်ကျွန်တော်လည်းမတတ်နိုင်ဘူးလို့အရင်ဟာတော့เนาะဒါပေမဲ့ဘာလို့ဆိုရင်လဲဆိုတော့လုံအားဆုံးရှုံးမှုကတိုင်းပြည်ရဲ့ထုတ်လုပ်မှုကိုညှော့စေတာပဲအဲ့ဒီဟာတော့ဟိုစိတ်ပူတယ်အခုလုပ်ငန်းကိုလည်းတော်တော်စိတ်ပူတယ်တော်တော်များများပေါ့အဲ့ဒီအလုပ်သမားရှာလို့မရတဲ့ကိစ္စပဲပြောနေကြတော့တေရှင်းကြီးကလောလောဆယ်မှာတော့ကျွန်တော်တို့တင်နန်းပေးကြပါတင်ပေးနေတယ်เนาะတင်ပြီးတခြားစီရောက်သွားတော့လေဟိုလုပ်ငန်းရှင်တွေလည်းခံစားကြရပါတယ်မှန်တိုင်းပြောရင်တော့အဓိကပြဿနာအဓိကဒါအကြီးဆုံးပြဿနာပါ
ကိုဗစ်ကာယောဂါနဲ့အာနာသိမ့်မှုကြောင့်မြမအထည်ချုပ်ကဏ္ဍမှာ2022ခုနှစ်ကလေးကလုံသား2,200နီးပါးဆုံးရှုံးခဲ့တယ်လို့ PP ဆိုင်ရာအလုပ်သမားရေးအဖွဲ့ကပြောထားပါဗျ။အခုဆိုရင်စက်ရုံပိုင်ရှင်တွေကဆက်ချုပ်ကျွမ်းကျင်သူကိုနီးမျိုးစုံနဲ့ရှာဖွေရကြောင်းမြမနိုင်ငံအလင်းသိလုံသမားများတမကအဖွဲ့ချုပ်ရဲ့တွဲဖက်ဥက္ကဋ္ဌမတ်တင်ပြင်ဝေကဒီလိုလိုပြောပါတယ်။လေးစားလုံသမားတွေအသက်မပြည့်သေးသူတွေမျိုးသားတွေအထိဆက်ချုပ်လုံသားအတွက်ခေါ်ယူနေကြရတာပါ။စစ်မှုထက်ဥပဒေပြည်တွင်းပြည်ပခနဲ့ကုံစည်းနှုံးတွေကြောင့်လုံသမားတွေကထိုင်းနဲ့တရုတ်ကိုအများဆုံးထွက်ခွာနေကြောင်းမတ်တင်တင်ဝေကပြောပါတယ်
။လုပ်ငန်းရှင်တွေကဒီစူပါတွေ all စူပါတွေကိုပေါ့နော်ဒီအပြင်မှာဒီဆက်ချုပ်လုံသမားတယောက်ကိုခေါ်လာနိုင်ရင်9,000ပေးမယ်အဲ6,000ပေးမယ်အဲ CW ပေးမယ်ဒါမျိုးနဲ့အဲစီယုံပြီးတော့ခေါ်ခိုင်းနိုင်လေဒါရှိလာတယ်ပေါ့နော်လက်ရှိဆိုရင်ဒီလိုမျိုးဆက်ပြီးတော့လုပ်ငန်းရှင်တွေကလည်းသူတို့အကျိုးမြတ်ကိုကြည့်ပြီးတော့လိုအားကနည်းနည်းနဲ့ပေးနေမယ်ဆိုရင်တော့ကျမတို့မြန်မာပြည်မှာရှိတဲ့အလုပ်သမားတွေကကျမတို့နောက်ကျရင်ဒီထက်ဆိုးဝါးပြီးအလုပ်သမားတွေရှိကြတော့မှာမဟုတ်ဘူးပေါ့နော်ပြည်ပကိုပဲကျမတို့ထွက်သွားကြမယ်ကုတ်သိန်းတို့ကတက်တယ်လူခလာစာနေတော့လုံးဝလုံလောက်မှုမရှိဘူးဒီထက်ဆိုးဝါးတဲ့အလုပ်သမားရှားပါတဲ့အခြေအနေကိုလည်းကျမတို့ကြုံရမယ်ပေါ့နော်
တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့ကထဲကျုံလုပ်ငန်းတွေမှာအလုပ်ခေါ်နေတဲ့ဆိုတဲ့သတင်းတွေကြောင်းမူဆယ်မြို့မှာတရုတ်ထဲဝင်ဖို့စောင့်ဆိုင်းနေသူတွေလည်းအများပြားရှိနေပါတယ်။ထဲကျုံကျွမ်းကျင်အမျိုးသမီးတယောက်ကိုလစာကျပ်70ဒိန်းပေးပြီးတရုတ်ဆက်ရုံတွေကခေါ်နေတာပါ။ဒီပမာဏကပြည်တွင်းမှာရတဲ့လစာရဲ့ထက်ဝက်ကျော်များနေတာပါ။ဒါပေမဲ့အဲ့ဒီဆက်ရုံတွေမှာလုံအားကောင်းပုံဖြတ်မှုတွေနဲ့မြန်မာအလုပ်သမားတွေကရင်ဆိုင်နေရပါတယ်။ခုနှစ်စောပိုင်းကယူနန်ပြည်နယ်ရင်ကျန်းမြို့မှာရှိတဲ့ရှင်ကြားဟောင် clothing technology နဲ့ရှန်ချန်းအထည်ကျုပ်စက်ရုံနှစ်ခုမှာမြန်မာအလုပ်သမား1,000ကျော်လောက်စက်ရုံပိုင်ရှင်တွေကိုဆန္ဒပြခဲ့ပါတယ်။တောင်းဆိုချက်တွေမရခဲ့သလိုတချို့လည်းနေရာပြန်ပို့တာခံခဲ့ရတယ်လို့အလုပ်သမားအဖွဲ့အစည်းချို့က VOA ကိုပြောပြခဲ့ပါတယ်။